ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဘက်ကစစ်ကောင်စီကိုဆန့်ကျင်နေတဲ့အတိုက်ခံအဖွဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဟာထိုင်းစုရနဲ့ပတ်သက်မှုမရှိဘူးလို့မကြသေးခင်ကမှထိုင်းနိုင်ငံသားရေးဝန်ကြီးသစ်ဖြစ်လာတဲ့မာရီဆန်ဂူရာဖုန်ဆာကဒီကနေ့ပဲပြောလိုက်ပါတယ်ဝင်ကြီးချုပ်ဟောင်းတက်ဆင်ကစစ်ကောင်စီကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဟာသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လှုပ်ဆောင်တာသာဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါရတယ်။တကယ်လို့မြန်မာတိုက်ခိုက်အဖွဲ့ကထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ထံကနေပြီးတော့အကူအညီတစ်ခုရဖို့အတွက်တောင်းခံခဲ့တာဆိုရင်လည်းသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်မှုသာဖြစ်ကြောင်းနဲ့ဒီလိုတွေ့ဆုံမှုဟာထိုင်းနိုင်ငံအစိုးရနဲ့သက်ဆိုင်မှုမရှိသလိုဒီလိုတွေ့ဆုံမှုကိုမီဒီယာတွေကတဆင့်အခုမှသိရတဲ့အတွက်အသေးစိတ်ပြောဆိုဖို့လည်းမရှိသေးဘူးလို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါရတယ်။ထိုင်းနိုင်ငံမှာပြစ်ဒဏ်ချခံထားရကနေလွတ်မြောက်လာတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲ RCSS ရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့မလာလေတုန်းကလည်း KNU ကချင်အဖွဲ့ KNU ကရင်အဖွဲ့ KNPP ကရင်နီအဖွဲ့အပြင် NUG ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့တာပါနိုင်ငံရေးလေးလာသူတချို့ကတော့အရင်ထိုင်းနိုင်ငံသားဝင်ကြီး Prompi Yaru ကနေနှုတ်ထွက်ရတဲ့အကြောင်းရင်းဟာတက်ဆင်ကထိုင်းနိုင်ငံရဲ့နိုင်ငံသားရေးရာကဏ္ဍတွေမှာဝင်ရောက်ဆွတ်ဖက်လာတဲ့အတွက်ကြောင့်လို့ထောက်ပြကြပါတယ်လက်ရှိထိုင်းနိုင်ငံသားဝင်ကြီးဌာနကတော့ထိုင်းနိုင်ငံအနေနဲ့အိမ်နီးချင်းမြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးအတွက်စိတ်ဆက်ညှိနှိုင်းမှုတွေနဲ့ပြန်လည်ထူထောင်ရေးကိစ္စတွေအပေါ်မှာအလေးနက်ထားကြောင်းပြောပါရယ်ထိုင်းမြန်မာနယ်စပ်မှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့အမျှထိုင်းနိုင်ငံဘက်မှာပါအခက်အခဲတွေဖြစ်လာနိုင်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့အာဆီယံရဲ့မူပေါင်းတိုင်းမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေဆက်လက်ပေးအပ်သွားမယ်လို့လည်းသူကပြောသွားပါရယ်ရှင်